ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံလာရတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာဒီကနေ့မှဆေးရုံကနေဆင်းလာပါပြီ။ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အတွက်လန်ဒန်မြို့ဆေးရုံတစ်ခုကအထူးကြက်မှတ်ကုသဆောင်မှာကုသခဲ့ရတာဖြစ်ပါတယ်။ဝန်ကြီးချုပ်အနေနဲ့ဆေးရုံကနေပြန်ဆင်းလာပြီးဖြစ်ပေမဲ့အလုပ်တော့ချက်ချင်းပြန်လုပ်နိုင်အောင်မဟုတ်ပဲလန်ဒန်မြို့ပြင်မှာရှိတဲ့ဝန်ကြီးချုပ်ရဲ့ Checker House နေအိမ်မှာဆက်ပြီးတော့အနားယူသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဝင်းဂျိုဂျွန်ဆန်ဟာပြီးခဲ့တဲ့ပတ်ကလန်ဒန်မြို့ကစိန့်သောမတ်ဆေးရုံကိုတက်ခဲ့ရတာဖြစ်ပြီးတော့ဒါဟာဗိုင်းရပ်စ်ကူးစက်ခံရတာကိုသိရှိပြီး၁၀ရက်မြောက်နေ့မှာတက်တာဖြစ်ပါတယ်။ဆေးရုံမှာရှိတဲ့ NHS ကကျန်းမာရေးဝန်ထမ်းတွေကိုအလွန်ကျေးဇူးတင်ပြီးဆေးရုံဝန်ထမ်းတွေကသူ့အသက်ကိုကယ်တင်ပေးခဲ့တာဖြစ်တယ်လို့ဝင်းဂျိုဂျွန်ဆန်ကဆေးရုံမှာဒီကနေ့ပြောပါတယ်။ဒါဟာဝင်းဂျိုဂျွန်ဆန်ကိုအထူးကြက်မှတ်ကုသဆောင်ကနေထုတ်ပြီးတဲ့နောက်လူလူကိုပထမဆုံးပြောကြားတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်အနားယူနေစဉ်အချိန်တွင်းမှာတော့နိုင်ငံသားရေးဝန်ကြီးဒေါမနစ်ရက်ကဝန်ကြီးချုပ်ရဲ့တာဝန်တွေကိုဆက်ယူသွားမှာဖြစ်ပါတယ်။လူမှုကွန်ရက်တင်မှာတော့ဝန်ကြီးချုပ်ရဲ့အမတ်တဆဲဒေါင်းလင်းလန်းနေအိမ်ကနေဗြိတိန်ပြည်သူတွေကိုအီစတာပွဲတော်ဆုတောင်းစကားတွေပြောထားပြီးတော့ဗြိတိန်နိုင်ငံတော်မှာအပြင်မထွက်ရအမိန့်ထုတ်ထားတာကြောင့်ဖျားเจ้าတွေပိတ်ထားတယ်ဆိုတာကိုလည်းအသိပေးထားပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံဟာဥရောပတိုက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအဆိုးဝါးဆုံးနိုင်ငံဖြစ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်လာနေပါတယ်။ဗြိတိန်မှာအခုသတင်းပတ်ကုန်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှု9800ကျော်ရှိပြီးစနေနေ့က900ကျော်သေဆုံးခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူအရေအတွက်ဟာ9900ကျော်လာနေပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ကလည်း9000ကျော်ရှိပါတယ်ခင်ဗျာ။